ဒီလိုရဲ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထုတ်ပြန်ပေးနေပါတယ်ဒီမဆင်းရဲပေါ်မှာမကြခင်ရက်ပိုင်းကရန်ကုန်စစ်မှုဇုန်တွေမှာအလို့သမားအများအပြားစုဝေးခဲ့တာကြောင့် COVID-19 ရောဂါပြန့်နှံ့မှာစိုးရိမ်နေတယ်လို့ COVID-19 လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မှာစိုးရိမ်နေတယ်လို့အလို့သမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအရိုးအထူးကုဆရာဝန်ကြီးဒေါက်တာတင်းတင်းထွန်းက VOE မြန်မာပိုင်းကိုပြောပါတယ်လူမှုဖူလုံရေးဆေးပေးထားတဲ့အလို့သမားအားလုံးကိုကုသပေးတဲ့အလို့သမားဆေးရုံမှာCOVID-19 တံပြားလူနာတွေစောင့်ကြည့်ဖို့ပြင်ဆင်ထားရတဲ့ပတ်သက်လို့ယာယီဆေးရုံအုပ်ကြီးကိုဆက်သွယ်နေထားပါတယ်
။ကျွန်တော်တို့ကတော့ကျူရောပြင်ထားတာပေါ့နော်။ပြင်ထားဆိုတာဆိုကြပါစို့ရဲ့အဲကျွန်တော်တို့ကျူကိုဖြားတဲ့လူနာရောက်လာစေရင်ဖြားတဲ့လူနာအတွက်ကိုတည်တံ့ထားဖို့ခန်းနေကျွန်တော်ဖွဲ့ထားတယ်။ဖွဲ့ထားပြီးတော့အဲ့ဒီလူနာကိုကြည့်ဖို့အတွက်ကျွန်တော်တို့ဂျူတီကိုဘလို့စိတ်မဆောင်လို့တခါပဲပြင်ထားတာပေါ့နော်။ပြင်ထားပြီးတော့အဲ့လိုကိုဗစ်တံပြားရှိတဲ့လူနာကိုစောင့်ကြည့်ဖို့အတွက်ကိုအခန်းကြီးပြင်ထားပါတော့။
အဲ့တော့အဲ့လိုမျိုးပြင်ဆင်တဲ့အခါမှာရောဆရာတို့ဟိုလိုအပ်ချက်တွေပါလေရှိလားအကုန်ပြည့်စုံပြီပါဆရာ
လိုအပ်ချက်ကတော့ကျွန်တော်တို့စီမှာကဒီခုနအခြေခံလိုအပ်ချက်တွေရှိကြ PPE ကို mask တို့အဲ့ဒီစာအားလုံးကတော့ကျွန်တော်စီမှာပြည့်စုံရှိတယ်ဟိုမရှိတာတစ်ခုကတော့ဗန်ဒလီတာပေါ့ဗန်ဒလီတာကျွန်တော်စေုံကငကူရီယာ ICU မရှိတဲ့အခါကျတော့ဗန်ဒလီတာကိုကျွန်တော်တို့ကဝယ်မထားပြည့်ဘူးကျွန်တော်တို့ကလေအသက်ရှူဆက်ကိုပေါ့နော်ကျွန်တော်စီမှာဥတော်ဆရာအသက်ရှူဆက်ကတစ်လုံးပဲရှိတယ်အဲ့ဒီစာကိုကျွန်တော်ပြည့်ထားတယ်နောက်ဒီကပြဿနာကတော့ကျွန်တော်လူသမားစုံကစစ်မှားရေးဝန်ကြီးဌာနကလည်းအင်အားခွဲပြီးရတာဆိုတော့ကျွန်တော်စီမှာဥစားပေါ့ human resource ဆိုတော့အင်အားနည်းတာမှအဲ့ဒါတခုပဲစင်တာကတော့ပြည့်စုံရှိပါတယ
်ဟိုအခုလက်ရှိကူးစက်နေသူတွေထဲမှာဒီဆရာဝန်တွေတူနာပြုတွေနောက်စစ်မှားရေးဝန်ထမ်းတွေပေါ့လေပါနေတဲ့ခါကျတော့ဆရာတို့ဆေးရုံမှာရောအဲ့လိုမျိုးစစ်မှားရေးဝန်ထမ်းတွေအတွက်ကိုဒီအကာအကွယ်ပေးဖို့အထိအပြည့်စုံပြင်ဆင်ထားလာပစ္စည်းရောအလုံးလောက်ရှိပါလားဆရာ
ဟုတ်ရှိပါတယ်အဲ့ဒါတော့ရှင်းနေကျွန်တော်ပြောနေ PPE ရဲ့အလုံးလောက်ရှိတယ် mask တွေရဲ့အလုံးလောက်ရှိတယ်craft တွေပါအကောင်ကကျွန်တော်တို့တို့အတွက်အခြေခံလိုအပ်ချက်အကုန်လုံးကိုပြည့်စုံရှိရဲ့နောက်ပြီးတော့တခါတို့နဲ့ထိသိမ်းမှုရှိသွားတော့ကျွန်တော်တို့ quarantine ထားဖို့အတွက်တော့ကျွန်တော်တို့တိတ်အနေအားစီစဉ်ထားရတာရှိပါတယ်
။ဟုတ်ခုနပြောသလိုပေါ့နော်ကျားတို့ဒီအတက်ရှူဇက်မှာတော့မလောက်မငါဖြစ်တဲ့တခုပဲရှိတယ်ဆိုတော့တကယ်လို့အခုလောလောဆယ်တော့ဆရာတို့စေယုံမလူနာမရှိသေးဘူးပေါ့လေတကယ်လို့ရှိလာပြီးတော့အဲ့လိုမျိုးလိုအပ်လာမယ်ဆိုရောဘယ်လိုမျိုးစောင့်ရက်ဖို့ဆရာတို့မှအစီအစဉ်ရှိပါလဲရှင့်
ကျွန်တော်တို့ဒီဆေးရုံကအခုလောလောဆယ်ဒီကျွန်တော်တို့ဒီရိုးစားပေါ့ကျောင်းဝန်ကြီးဌာနရဲ့ guideline တွေတော့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့ဆေးရုံတွေအားလုံးကတော့ဟိုနောက်ဟို positive ရိုးစား COVID-19 positive ဖြစ်သွားပြီဆိုရင်တော့သူကဝေးပါကြီးဆေးရုံ down plus ဆေးရုံဖောင်ကြီးပေါ့သူတို့သတ်မှတ်ထားတဲ့အထူးဆေးရုံတွေဆွဲပြီးကိုညွှန်ကြားထားပြီးသားဆိုတော့ကျွန်တော်တို့ဆေးရုံမှာဒီ ventilator တင်ရတဲ့အဆင့်လောက်ရှိလူနာရှိဖို့တော့ပြောင်းလဲထားဘူးကျွန်တော်တို့ဒီမှာဒီခုနတန်လျာလူနာပဲထားဖို့ရှိထားတဲ့အဆင့်တော့ပဲရောက်မယ်တကယ်လို့ positive ဖြစ်သွားပြီတွေ့သွားပြီဆိုရင်ကျွန်တော်ကထပ်ပြီးလူနာကိုထပ်ဆွဲပြီးရောက်မှာပေါ့နော
်ဟိုပြီးခဲ့တဲ့ရက်ပိုင်းနေရာလဲဆရာတွေ့မှာပါဒီရန်ကုန်ဒီဆက်မှုဆောင်တွေမှာအလုပ်သမားတွေအများကြီးပဲသူတို့ဆက်ရုံနေဖွင့်နေဆိုပြီးတော့လာကြတယ်ပေါ့လေဆိုတော့ဒါကြည့်ရင်တော့ဒီရောဂါပိုးကူးဖို့အတွက်ကအင်တာဆွေးရအခြေအနေဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီနောက်ဆက်တွဲရောဆရာတို့ဘာတွေသိရပြီတဲ့ဒီရောဂါပိုးကူးရဲ့အခြေအနေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကပြောချင်ပါလေရှင်
အဲဒီကတော့ကျွန်တော်တို့ဒီလူသမားဆေးရုံကလူခွေဆေးကန်းလူတွေတော့ကဒါအဆိုးရင်လည်းသိစားပါပဲသိစားတော့လေအဲတော့အဲ့ဒီအဖြေကဘယ်အချိန်မှသိမလို့ဆိုကျွန်တော်ထင်တယ်နောက်နှစ်ပတ်နောက်ပိုင်းဆိုတော့ဒီမိသားလောက်မှပဲအဖြေကိုပို့ပြီးတော့တိရမယ်ထင်တယ်အခုကတကြံပြီးဆေးရုံလုံးဝပြန်ဖွင့်ကြတယ်ဖွင့်ပြီးတော့တခါတချို့လည်းပိတ်တယ်တချို့လည်းဖွင့်တယ်အမျိုးမျိုးဖြစ်ပြဒါပေမဲ့ဘာပြော contact တွေကတော့ရှိသွားကြတယ်ပေါ့နော် contact တွေကရှိသွားကြတယ် contamination တွေရှိသွားကြတယ်ဆိုအဲ့ဒီအချိန်အခုတော့ပေါ်မှာမဟုတ်ဘူးနောက်တစ်ပတ်လောက်ကြာတဲ့ခါကျမှအဖြေအတိအကျသိရမှာတင
် So ဟိုဆရာဝန်တယောက်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ကူးစက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာရဲ့စိုးရိမ်မှုကိုဘယ်လိုပြောချင်လဲရှင့
်ကျွန်တော်ရဲ့စိုးရိမ်မှုပြောမယ်ဆိုရင်တော့ဆက်ပြောအခုနောက်လည်းကျွန်တော်စိတ်ပူရတစ်ခုရှိတယ်ကျွန်တော်ကျမ်းမာရေးဝန်ထမ်းတွေကိုအဓိကဖြည့်သွားမှာတစ်ခုရှိတယ်နောက်တစ်ခုကအခြေခံလူမ်းစားတွေမှာပေါ်ပြန်ပေါ်သွားမှာနှစ်ခုရှိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်ကျမ်းမာရေးဝန်ထမ်းတစ်ခုဖြည့်ဥပမာအနေနဲ့တာကြီးလေးဆေးဝန်ကိုကြည့်ပါဦးတာကြီးလေးဆေးဝန်မှာဒီ positive ရှိကြတယ်တဆေးုံလုံးက quarantine ဝင်တဲ့ခါကျအဲဆေးုံတစ်ယောက်လုံးကလုပ်ငန်းကြီးရပ်ဆိုင်သွားတယ်လို့ဖြစ်သွားတာလေဆိုတဲ့ခါကျတော့ဒီကျန်းမာရေးဝန်ထမ်းတယောက်ထိလိုက်ပြီဆိုတော့လည်းအဲဒီကျန်းမာရေးဒီနေ့ယောဂါကြီးကုကုလူတွေပါအကုန်လုံးက quarantine ဝင်သွားရင်အဲစနစ်ကြီးရပ်ဆိုင်သွားမှာပေါ့နော်အဲ့ဒါတစ်ခုကျန်စိတ်ပူတယ်နောက်တစ်ခါကျတော့အခြေခံလူတန်းစားရေပေါ့အခြေခံလူတန်းစားရေဆိုတာတစ်နေ့လုံးမှတစ်နေ့ဆိုတာသူတို့နားဖို့လည်းချိန်မရှိဘူးအိမ်မှာနေရတဲ့ခါကျလည်းတရင်ထဲမှာ50-60ယောက်စုပြုံနေကြရရှိတယ်အဲ့တော့သူတို့တယောက်ဖြစ်ပြီဆိုတာလည်းအကုန်လုံးကဒါတော့ outreach ဆိုတော့ကချန်ဆာတအားကိုများသွားပြီပေါ့နော်အဲ့ဒီနှစ်ခုကျွန်တော်စိတ်ပူတယ
်ဒီ American တို့ Britain တို့လိုမျိုးပေါ့ဒီလိုနိုင်ငံတွေမှာတော့မှဒီဆရာဝန်တွေတော်တော်လေး ဟို outbreak ဖြစ်လာလို့ရှင်ဆရာပြောသလိုပေါ့လေဟိုကူးစက်မှုအများကြီးကူးစက်လာပြီဆိုလို့ရှင်တို့ဒီလူနာတွေကုသပေးဖို့အတွက်ကတော်တော်လေးမနိုင်မနှင်းဖြစ်တယ်ဆရာဝန်တွေမှမနိုင်မနှင်းဖြစ်တယ်နောက်ဒီခုနပြောတဲ့ဆေးရုံတွေမှာလိုအပ်ချက်တွေရှိလာရဲဆိုတော့ဗမာပြည်မှာရောအဲ့လိုဖြစ်လာရဲဟိုတနိုင်ငံလုံးအတိုင်းတာပေါ့နော်လုံလုံလောက်လောက်ကုသပေးနိုင်ဖို့အတွက်ကဆရာအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်အနေနဲ့ဆိုရင်တော့အခုအချိန်ကြီးကတော့အဆင်ပြေနေသေးရတယ်ဒါပေမဲ့ခုနလိုအောက်ပြီးဖြစ်သွားတဲ့အနေအထားမှာဆိုရင်တော့ကျွန်တော်တို့လည်းထင်တယ်အခုအင်္ဂလန်တို့အမေရိကန်တို့နိုင်ငံမျိုးတော့မနိုင်မနှင်းဖြစ်ပြီဆိုရင်ကျွန်တော်တို့နိုင်ငံမျိုးတော့ဒီထက်ပိုဆိုးမယ်လို့ထင်တာပဲ
ဟုတ်အဲ့တော့အဲ့ဒီလိုမျိုးအခြေအနေတက်တာအောင်ရောဘယ်လိုမျိုးတွေလုပ်လို့ရလဲဆရာဘာပြောချင်ပါလဲရှင
်ဟုတ်ပြီအဲ့ဒီအခြေအနေကိုတက်တာအောင်လုပ်မယ်ဆိုတော့ကျွန်တော်တို့မျှော်မှန်းထားတာကတော့ခုနကဒီကြံကျုံမရေးစီကိုကျွန်တော်ဆက်ပြီးပြည့်လက်စီချင်တာပေါ့နော်ဆက်ပြီးပြည့်လက်စီချင်တယ်ဆက်ပြီးပြည့်လက်စီချင်မှာဒီလို့သမားအလုပ်ရုံစေုံနေမှာတို့လောက်ကလာစားမရတော့ဘယ်လိုမျိုးဖြစ်စည်းပေးနိုင်မလဲ။ခုနကကျွန်တော် stay home ပေါ့နော် home stay ကိုကျွန်တော်ကာလာလေးကိုဆက်ပြီးတော့တိုးလိုက်မယ်ဆိုရင်တစ်လနှစ်လလောက်ဆက်တိုးလိုက်မယ်ဆိုရင်ဒီဖြစ်နေတဲ့အခြေအုံရပ်တန့်နိုင်မယ်ဆိုတော့ကျွန်တော်ထိန်းနိုင်မယ်ထင်တာပဲ
။အလုကမဆေးရုံကြီးချန်ပုံရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်းင်းထွန်းဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ